မင်္ဂလာညနေခင်းပါရှင်။2020ပြည့်နှစ်ဖေဖော်ဝါရီလ4ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမခင်မြထွေးပါ။ကမ္ဘာတဝန်းပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူ420ကျော်သွားပြီဖြစ်တယ်လို့ဒီရောဂါပိုးတိုက်ဖျက်ရေးအရှိန်မြှင့်လှုံ့ဆော်သွားမယ်အကြောင်းတရုတ်သမ္မတရှီချင်ပင်ကပြောပါရယ်။မနေ့ကအိုဝါပြည်နယ်မှာဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းရွေးချယ်ဖို့အတွက်ပနမအဆင့်ရွေးကောက်ပွဲကျင်းပပြီးစီးခဲ့တယ်လို့ရလဒ်တွေထွက်လာဖို့ကတော့ကြံကြနေပါရယ်။နောက်မြန်မာနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်အတွင်းဘိန်းဆိုင်ပြိုထုတ်လုပ်မှု17ရာအကိုင်းလုံးကျဆင်းသွားတဲ့အကြောင်းကုလသမဂ္ဂ UNODC ရုံးကဒီကနေ့ထုတ်ပြန်ပါရယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာပြည်ထဲမှာကိုရိုနာဗိုင်းရပ်စ်တန်တရာလူနာတွေကိုဘယ်လိုစောင့်ကြည့်ကူတာမှုပေးနေပါသလဲဆိုတာ
ရှားတယ်ချောင်းတို့တယ်ဆက်ရှူတာဖြတ်ခဲတာတွေရှိတယ်။အဲတော့ပြီးခဲ့တဲ့နှစ်ပတ်တွင်တရုတ်ပြည်ကပြန်လာတယ်။အဲကြောင့်မို့ဒါတွေကတန်တရာလူနာနဲ့တိုက်ကြည့်တဲ့အတွက်ကြောင့်မို့သူ့ကိုခေတ်ရေဝိုင်းစိတ်အောင်ပို့ဆောင်ပြီးတော့ကူတာမှုပေးပါတယ်။လက်ရှိမှာဆိုဘယ်လို
ပါဟုတ်ကူဆက်ယောဂတိုက်ဖြတ်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးရဲ့ပြောပြချက်နဲ့အတူနားဆင်ရဖို့ရှိသလိုအမေရိကန်ပြည်ထောင်စုကတော့ဒီတရုတ်နိုင်ငံကို14ရက်အတွင်းစိုက်ရောက်ခဲ့တဲ့ခီးသည်တင်လေယာဉ်တွေကိုအမေရိကန်နဲ့ဝင်ဖို့ကန့်သတ်ပိတ်ပင်လိုက်ပါတယ်။ချင်းပြည်နယ်ပလောဝနဲ့ရခိုင်ပြည်နယ်မြောက်ပိုင်းက၈မြို့နယ်၈ခုကိုအင်တာနက်ဆက်သွယ်ရေးယာယီပိတ်ပင်လိုက်တဲ့အကြောင်းတွေနားဆင်ကြရမှာပါ။အခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ပြောပြပါမယ်ရှင်။
ကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေအဖြစ်နဲ့သတ်မှတ်ထားရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်425ယောက်တိရှိသွားပြီဖြစ်တယ်လို့ဒီရောဂါပိုးတိုက်ဖျက်မှုတွေကိုအရှိန်မြှင့်လှုံ့ဆော်သွားမယ်အကြောင်းတရုတ်သမ္မတရှီကျင်းပင်ကတနင်္လာနေ့ကထပ်မံပြောဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူစုစုပေါင်း2000ကျော်အထိဒီတရုတ်နိုင်ငံအတွင်းမှာရှိသွားပြီဖြစ်တဲ့အကြောင်းကိုတော့တရုတ်ဆွေရကအထူးပြုထားတယ်လို့ဒါဟာအရင်ကဆာစ်ရောဂါကူးစက်ခံရသူအရေအတွက်ထက်15000လောက်ပိုပြီးများတာဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုတွေဟာတရုတ်နိုင်ငံနဲ့တရုတ်အစိုးရရဲ့အုပ်ချုပ်မှုစွမ်းရည်အပေါ်မှာဆန့်သက်မှုကြီးတစ်ခုဖြစ်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီ Politics Bureau အစည်းအဝေးမှာတရုတ်သမ္မတရှီကပြောသွားပါတယ်။အစိုးရဘက်ကယောဂနိုင်နေရေးကင်တွယ်မှုနှီးကွေးတာမျိုးမဖြစ်အောင်တတိယရောက်ကင်တွယ်ဖို့သတိပေးခဲ့တယ်လို့ဘုံညွန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ခြင်းမရှိတဲ့သူတွေကိုအပြစ်ပေးအရေးယူသွားမယ်အကြောင်းလဲသမ္မတရှီကသတိပေးပြောဆိုတဲ့အကြောင်းတရုတ်အစိုးရစင်ဝါသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာဆိုရင်ကမ္ဘာနိုင်ငံဒေသ20ကျော်အထိကိုပြန့်နှံ့ဖြစ်ပွားနေတာဖြစ်ပြီးတော့ဟောင်ကောင်ကျွန်းနဲ့ဖိလစ်ပိုင်နိုင်ငံတို့မှာသေဆုံးသူဟာအခုနောက်ဆုံးတဦးစီရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်တဲ့အနေနဲ့နိုင်ငံအတော်များများမှာတရုတ်ခီးသွားတွေလာရောက်တာကိုကန့်သတ်ထားတယ်လို့ကမ္ဘာတဝန်းကနေတရုတ်နိုင်ငံကိုသွားရောက်တဲ့လေယာဉ်ခီးစဉ်တွေကိုလည်းရန်နာချပါတယ်ရှင်။
တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့သူအစိုးရရဲ့ဆောင်ရွက်ချက်ပေါ်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကကာကွယ်ပြောကြားလိုက်ပါတယ
်။ I certainly would not agree with the allegation that we are sort of not addressing
ဒီယောဂကူးစက်မှုနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့လုံလုံလောက်လောက်မဆောင်ရွက်ဘူးဆိုတဲ့ဆက်စပ်ချက်ကိုလုံးဝသဘောမတူပါဘူးဒီကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံရေးအရာအမျက်ထုတ်ဆောင်ရွက်တယ်ဆိုတာကိုလည်းလက်မခံပါဘူးဒါဟာအများပြည်သူနဲ့ဆိုင်တဲ့ကျန်းမာရေးကိစ္စရဲ့ဖြစ်ပါတယ်လို့ကယ်ရီလမ်ကပြောသွားတာပါယောဂကူးစက်မှုနဲ့ပတ်သက်ပြီးတော့အစိုးရရဲ့ကင်တွယ်မှုကိုဟောင်ကောင်ကျန်းမာရေးဝန်ထမ်းတွေကအကြီးအကျယ်ဝေဖန်နေပြီးဟောင်ကောင်နဲ့တရုတ်ပြည်မကြီးနယ်စပ်ကိုပိတ်ပစ်ဖို့ဝိုင်းဝန်းတောင်းဆိုလွှာကိုကျမ်းမာရေးဆိုင်ရာတာဝန်ရှိသူတွေစီဒီကနေ့မှပြပို့ခဲ့တာပါအုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့အခုလိုတောင်းဆိုမှုအားလုံးကိုမလိုက်လျောပြင်မဲ့လဲနေဆက်ဖြတ်ကူးတဲ့ဂိတ်တချို့ကိုပိတ်ပင်လိုက်ပြီးသုံးနေရတာဖွင့်လှစ်ထားပါတော့တယ်အခုလိုအချိန်မှာသူတို့တာဝန်ဟာလူနာကိုကြည့်ရှုဖို့သာအဓိကဖြစ်ပြီးတော့ဆနပြအမမျိုးကိုမလိုလားပြင်မဲ့အစိုးရအနေနဲ့သူတို့ရဲ့တောင်းဆိုမှုကိုလိလိရှုမထားဖို့လဲသူနာပြုတွေကတိုက်တွန်းထားပါတယ်။ဒါ့အပြင်ယောဂကုသခံရသူတွေကိုတိကျခွဲထားမဲ့အဆောင်မှာလဲဝန်ထမ်းအလုံးလောက်ချထားဖို့နဲ့ကျန်းမာရေးဝန်ထမ်းတွေရဲ့တောင်းဆိုဆန္ဒပြမှုနဲ့ပတ်သက်ပြီးတော့အရေးမယူဘူးလဲသူတို့ကတောင်းဆိုထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ကွန်ဂရက်လွှတ်တော်မှာနိုင်ငံတော်အခြေပြမိကုံမပြောကြားခင်သမ္မတကိုတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်အမတ်တွေကသူတို့ရဲ့ရည်တည်ချက်တွေကိုလွှတ်တော်မှာပြောကြားခွင့်ရကြမှာဖြစ်ပါတယ်။မနေ့ပြန်ပုတ်တခုနေ့အထက်လွှတ်တော်မှာသမ္မတကိုအရေးယူသင့်မသင့်နောက်ဆုံးမဲခွဲကြတဲ့အခါမအောင်မြင်နိုင်ဘူးဆိုတာကြိုတင်ထွက်ဆထားကြတဲ့အတိုင်းသမ္မတကိုတရားစွဲဆိုထားတဲ့အမှုစစ်ဆေးကြနာမှုတွေမှာဂျူရီလူကြီးတွေအဖြစ်တာဝန်ယူထားကြတဲ့အထက်လွှတ်တော်အမတ်တွေရဲ့ဒီကနေ့ပြောကြားချက်တွေကလည်းဒီထွက်ဆချက်နဲ့တိတ်ကွဲပြားနိုင်ပွဲတော့မရှိပါဘူး ။တမရကိုတရားစွဲဆိုထားတဲ့အောက်လွတ်တော်ဒီမိုကရက်အမတ်တွေနဲ့တမရဘက်ကအကျိုးဆောင်အဖွဲ့တွေကတော့သတင်းနှစ်ပတ်ကြာအမှုကြားနာစစ်ဆေးတဲ့လုပ်ငန်းစဉ်အဆုံးသက်တနင်္လာနေ့တုန်းကရှောက်လဲချက်တွေကိုအပြင်းအထန်ပေးခဲ့ကြတာပါ။သမ္မတဒေါ်နယ်ထရမ့်အပြစ်ကျူးလွန်ကြောင်းကိုအထောက်အထားနဲ့တတ်သိပြခဲ့ပြီးမို့ဒီပေါ်မှာမျှတာတဲ့အရေးယူဆောင်ရွက်မှုတွေချမှတ်ဖို့သမ္မတကိုဦးဆောင်တရားစွဲဆိုခဲ့တဲ့အောက်လွှတ်တော်ထောင်လိုက်ရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကအထက်လွှတ်တော်မှာပြောဆိုသွားခဲ့တာပါ။သမ္မတထရမ့်ဟာဒီနှစ်ထဲကျင်းပမဲ့ဒီသမ္မတရွေးကောက်ပွဲမှာသူနဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူတို့အပေါ်မှာယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးမှုတွေတရားဝင်ကြေညာလှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့ပြီးတော့အဲ့ဒီလိုမလုပ်ဘူးဆိုရင်ယူကရိန်းကိုပေးမဲ့လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်400နီးပါးစိုက်ငံ့မဲ့အကြောင်းဖိအားပေးပြောဆိုခဲ့တာကြောင့်သမ္မတကိုယာရုကဖယ်ရှားတင်တယ်ဆိုပြီးတော့မစ္စတာရှစ်ကပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
လာမယ့်နိုဝင်ဘာမှာကျင်းပဖို့ရှိတဲ့ထွေထွေရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ဖို့ဒီမိုကရက်တစ်ပါတီရဲ့ Caucasus သမ္မတကိုယ်စားလှယ်လောင်းပနာမရွေးကောက်ပွဲတနင်္လာနေ့က Iowa ပြည်နယ်မှာကျင်းပရမှာဒီရွေးကောက်ပွဲရလဒ်ကိုဒီမိုကရက်တစ်ပါတီအနေနဲ့ထုတ်ပြန်ကြေညာနိုင်ခြင်းမရှိသေးပါဘူး။ပြည်နယ်တော်ကပေးပို့ထားတဲ့မဲရီအတွက်အားလုံးမရသေးတာကြောင့်အခုလိုနောက်ကျတာဖြစ်ပြီးအင်္ဂါနေ့မှာတော့ဒီကြေညာနိုင်ဖို့မျှော်လင့်နေလို့ပနာမရွေးကောက်ပွဲကျင်းပရေးတာဝန်ရှိသူတွေကပြောပါတယ်ရှိနေနေပြီးသားစရင်ထက်ပိုးပြီးတော့တိကျခိုင်မာတဲ့ကိန်းဂဏန်းတွေရရှိအောင်ဆောင်ရွက်နေပြီးတော့မျှော်လင့်ထားတာထက်အချိန်ပိုယူလုပ်နေရပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရလဒ်ကိုယုံကြည်မှုအပြည့်နဲ့ကြီးညာသွားနိုင်ဖို့အသေးစားဆောင်ရွက်နေကြောင်း Iowa Democratic Party ဥက္ကဋ္ဌ Try Price ကကြီးညာချက်ထုတ်ပြန်ပါတယ်။ရွေးကောက်ပွဲမဲဆက်စီယိုရင်းနဲ့ပတ်သက်ပြီးတော့အသေးစားအစီအစဉ်မချနိုင်သေးတာလူလူရဲ့ထောက်ခံမှုအများပြားဘသူရရှိမလဲဒီရွေးကောက်ပွဲမှာဘသူကအပြတ်သက်အောင်ပွဲခံနိုင်မလဲစတဲ့အချက်တွေကိုသေချာမသိသေးချိန်မှာပဲလာမယ့်သတင်းပတ် New Hampshire ပြည်နယ်မှာကျင်းပမယ်။ Primary အကျိုးရွေးကောက်ပွဲထပ်မံကျင်းပမှာပါ Democratic Party ရဲ့သမ္မတကိုယ်စားလှယ်လောင်းနေရာလဲ Iowa ကနေ New Hampshire ပြည်နယ်ကိုသွားနေကြပြီးတော့ Iowa Caucuses ရွေးကောက်ပွဲအဖြစ်ကိုမသိရသေးပဲထပ်ပြီးတော့မဲဆက်စီယိုကြရမှာပါ။ဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းနေတဲ့မှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်အမတ် Bernie Sanders နဲ့ Elizabeth Warren တို့လူကြိုက်များသူတွေလည်းပါဝင်ပါတယ်။ Republican Party ရဲ့ Caucuses သမ္မတကိုယ်စားလှယ်လောင်းပနာမရွေးကောက်ပွဲဒီသမ္မတကိုယ်စားလှယ်လောင်းအဖြစ်ကတော့လက်ရှိသမ္မတ Donald Trump ပဲအနိုင်ရရှိကြောင်း Republican Party ဘက်ကကြေညာထားပါတယ်ခင်ဗျာ။
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ View American တန်ကနေအင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံကသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်အတွင်းဘိန်းဆိုင်ပြိုးထုတ်လုပ်မှု17ရာခိုင်နှုန်းကျဆင်းသွားပြီးစုစုပေါင်းဆိုင်ပြိုးဧက8200နီးပါးသာရှိတော့တဲ့အကြောင်းမူရင်းဆေးဝါးနဲ့ရာဇဝတ်မှုနှိမ်နည်းဆိုင်ရာကုလသမဂ္ဂယုံ UNODC ကဒီကနေ့ထုတ်ပြန်တဲ့အစဉ်ခံစာမှာဖော်ပြထားပါတယ်။လက်နက်ကင်စစ်ပွဲတွေရှိနေတဲ့ကချင်ပြည်နယ်မှာဘိန်းဆိုင်ပြိုးမှုအနည်းငယ်တိုးလာတာကလွဲလို့ကြံရှမ်းချင်းနဲ့ကယားပြည်နယ်တွေအပါအဝင်ကြံဒေသတွေမှာကတော့တိတိတသာကျဆင်းသွားတယ်လို့ဆိုပါတယ်။ဘိန်းဆိုင်ပြိုးပမာဏကျဆင်းသွားတဲ့အပြင်လက်လီဝယ်ဈေးဟာလည်း၄နှစ်ဆက်တိုက်ကျဆင်းသွားတာကြောင့်တဟဒေသတွင်ဘိန်းဝယ်လူအားကျဆင်းသွားတာကိုပြနေတာဖြစ်တဲ့အကြောင်းအစင်ကန်စာမှာထောက်ပြထားပါတယ်။ဘိန်းဝယ်လူအားကျဆင်းသွားပေမဲ့လို့ဘိန်းအစားတခြားမူရစ်ဆေးဝါးထုတ်လုပ်မှုတွေကတော့တိတိတသာကျိုးလာတဲ့အပြင်မူရစ်ရာစာဂိုင်းတွေအနေနဲ့ဒီမြန်မာနိုင်ငံမှာမူရစ်ဆေးဝါးထုတ်လုပ်မှုကနေဝင်ငွေအများအပြားရနေတုန်းပဲလို့လည်းအစင်ကန်စာမှာဖော်ပြထားပါတယ်။လက်ရှိဘိန်းဆိုင်ပြိုးမှုအများဆုံးဒေသတွေကိုကြည့်ရင်လက်နက်ကင်ပြိပက္ခတွေနဲ့မတိမငိမ်ဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေဖြစ်တာကြောင့်ဘိန်းဆိုင်ပြိုးထုတ်လုပ်မှုဟာလက်နက်ကင်ပြိပက္ခတွေနဲ့ဆက်ဆက်နေတာဖြစ်တယ်လို့လည်းအစင်ကန်စာမှာဖော်ပြပါဗျ။ဘိန်းဆိုင်ပြိုးထုတ်လုပ်မှုမှောင်ခိုကူးမှုနဲ့ဓာတ်ရုစိတ်ကြွဆေးတွေနဲ့မူရစ်ဆေးဝါးထုတ်လုပ်မှုတွေဟာနိုင်ငံတွင်းနဲ့နယ်စပ်ဒေသတစ်လျှောက်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုချိန်ချောက်နေတာဖြစ်တယ်လို့လည်း UNODC ရဲ့အစင်ကန်စာမှာဖော်ပြထားပါဗျ။ဘိန်းဆိုင်ပြိုးထုတ်လုပ်မှုအပအဝင်မူရစ်ဆေးဝါးထုတ်လုပ်မှုနဲ့ဒါနဲ့ဆက်ဆက်တဲ့ဒီနေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုနှိမ်နှင်းဖို့အတွက်ကုလသမဂ္ဂ UNODC ရုံးနောက်ဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကလည်းပြောဆိုပါရရှင်
။ကင်ညာနိုင်ငံကာကာမီဂါမြို့ကမူလရန်ကျောင်းမှာလူအုပ်ပြီးတဲ့အတွက်ကျောင်းသားကျောင်းသူ14ဦးထက်မနည်းသေဆုံးသွားပါရယ်။ကျောင်းအဆင့်အိမ်အပြန်အလူရဲ့တိုးရဲ့ရာကနေလှေကားပေါ်မှာလူအုပ်ပြုဆင်းခဲ့တာကြောင့်39ဦးထက်မနည်းလည်းအပြင်းထန်ဒဏ်ရာရခဲ့ပါရယ်။ တချို့တွေလည်းအလူရဲ့တိုးဝေရာကနေသုံးတက်ကနေပြုတ်ကြတာကိုတွေ့ရတဲ့အကြောင်းသတင်းတွေမှာဖော်ပြပါရတယ်။တခုခုကိုကြောက်လန့်နေကြဖြစ်ပြီးထွက်ပြေးလာကြတာမှာပြောင်းဝင်ကိုဒုံးနဲ့ထိုးလိုက်တယ်လို့မျိုးပြေးထွက်လာကြပြီးအဆောက်အုံပြုတ်ကြတာမရှိပဲသူတို့တွေဟာကျောင်းပေါ်ကနေပြုတ်ကြလာခဲ့တယ်လို့ကျောင်းသားမိဘတို့ကပြောပါရတယ်။ကျောင်းသားမိဘပြားပြားလဲကျောင်းအပြင်ဘက်မှာစိုးရိမ်ကြီးနဲ့သူတို့ရဲ့သားသမီးတွေကိုလာရောက်စောင့်ကြုံနေကြပါရတယ်။အခုခါမှာတော့ဒီလူအုပ်ပြုတ်ဆင်းမှုနဲ့ပတ်သက်ပြီးရဲတွေကစုံစမ်းဆက်ဆင်းနေပါရခင်ဗျာ။
ပြီးခဲ့တဲ့လတုန်းကအီရန်နိုင်ငံမှာပြက်ကျခဲ့တဲ့ယူကရိန်းခီးတဲ့တင်လေယာဉ်နဲ့ပတ်သက်ပြီးယူကရိန်းနိုင်ငံနဲ့သတင်းအချက်အလက်ဖလှယ်တာတွေဆက်ပြီးမလုပ်တော့ဘူးလို့အီရန်နိုင်ငံကပြောဆိုလိုက်ပါတယ်။အီရန်လေဆောင်သွားလာမှုထိန်းချုပ်ရေးဌာနကရထားတဲ့အမှတ်တမ်းအချက်အလက်တွေကိုယူကရိန်းရုပ်သံသတင်းဌာနတစ်ခုကတင်းငွေတွေနေတော့ကဖွင့်ချခဲ့ပြီးတဲ့နောက်မှာအီရန်ဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။ယူကရိန်းရုပ်သံသတင်းမှာတော့လေယာဉ်ဖြတ်တန်းသွားတဲ့လမ်းကြောင်းမှာမစ်ဆိုင်းဒုံးကြီးအလင်းနက်တစ်ခုမြင်ရတဲ့အကြောင်းကိုယူကရိန်းလေယာဉ်မှူးနဲ့လေကြောင်းသွားလာမှုထိန်းချုပ်ရေးဌာနကတာဝန်ရှိသူနှစ်ဦးတို့ပြောဆိုနေတဲ့အသံဖိုင်ကိုဖွင့်ချလိုက်တာပါ။အီရန်နိုင်ငံတီဟီရန်မြို့တော်ကနေယူကရိန်းနိုင်ငံကိုပြန်တန်းနေတဲ့ဒီယူကရိန်းနိုင်ငံကလေကြောင်းလိုင်းပိုင်ခီးသက်တင်လေယာဉ်ကိုလေဆိပ်ကနေထွက်ခွာပြီးတော့တိတ်မကြခင်မှာပဲပစ်ချခဲ့တာဖြစ်တဲ့ဆိုတာကိုအီရန်ကပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့ကဝန်ခံပြောဆိုထားပါတယ်အီရန်စစ်တဲ့အကြီးအကဲတဦးကိုအမေရိကန်ကတပ်ဖြတ်ခဲ့တဲ့အပေါ်မှာလက်တုံ့ပြန်တဲ့အနေနဲ့အိနီချင်းဒီအီရန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေအခြေစိုက်ထားတဲ့နေရာတွေကိုမစ်ဆိုင်းဒုံးတွေနဲ့ဒီချင်းချောက်ပစ်ခတ်ရမှာအခုလိုယူကရိန်းခီးတဲ့တင်လေယာဉ်ကိုမှားယွင်းပစ်ခတ်ခဲ့တာဖြစ်တဲ့ဆိုပြီးအီရန်ဆိုရကပြောဆိုထားတာပါ Boeing 737 အမျိုးအစားခီးတဲ့တင်လေယာဉ်ပြက်ကျမှုအတွင်းမှာတော့လေယာဉ်ပေါ်မှာလိုက်ပါသွားတဲ့သူ186ယောက်လုံးသေဆုံးခဲ့တာဖြစ်ပြီးအများစုကအီရန်နဲ့အီရန်နယ်ပွားကနေဒါနိုင်ငံသားတွေပဲဖြစ်ပါတယ်ရှင်
ANDS ယောဂဖြစ်စေတဲ့ HIV ကူးစက်မှုကာကွယ်ဆေးအသစ်စမ်းသပ်မှုတွေမှာကောင်းမွန်တဲ့ရလဒ်ထွက်မလာတဲ့အတွက်ရပ်တန့်လိုက်ပြီးဖြစ်ပါတယ်။အသစ်စမ်းသပ်နေတဲ့ HVTN 702မျိုးစားကာကွယ်ဆေးကိုတောင်အာဖရိကနိုင်ငံမှာစမ်းသပ်မှုတွေအတွက်တိကျအချက်လက်စုဆောင်းရေးဘုတ်အဖွဲ့နဲ့ BNI ဖြစ်စေခြင်းရှိမရှိစောင့်ကြည့်တဲ့အဖွဲ့ကအောင်မြင်ခြင်းမရှိကြောင်းအကြံပြုတင်ပြခဲ့တဲ့အတွက်အခုလိုရက်ဆိုင်မှုဆုံးဖြတ်လိုက်ခြင်းဖြစ်ကြောင်းမေရီလန်းပြည်နယ်အခြေစိုက်အမေရိကန်မျိုးသားကျန်းမာရေးဌာနNIH ကတင်လာနေမှာပြောပါတယ်ဇူလူဘာသာစကားနဲ့ဥဟမ်ဘိုခီးစဉ်လို့အမည်ပေးထားတဲ့အဲ့ဒီကောက်ွယ်ဆေးအသစ်ကိုတောင်အာဖရိကနိုင်ငံကဒေတာပေါင်း14ခုမှရှိတဲ့ HIV ရောဂါပိုးကူးစက်ခံထားခြင်းမရှိသူ 9,400 ကျော်နဲ့2016ခုနှစ်ကတည်းကစမ်းသပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဟောင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ပြည်တွင်းနဲ့ပြည်ပကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနောက်ဆုံးသိထားရသမျှအခြေအနေတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ Novel Corona Virus ကူးစက်မှုရှိမရှိစောင့်ကြည့်နေသူ9ဦးရှိသွားပါပြီ။အဲ့ဒီလူတွေကိုတိကျခွဲထားစောင့်ကြည့်နေပြီးရောဗိုင်းရပ်စ်ပိုးရှိမရှိအတည်ပြုဖို့လဲလုပ်နေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်း VOA သတင်းတောက်မတ်စုစုကသတင်းပေးပို့ထားပါတယ်ရှင
်တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ဖြစ်ပွားခဲ့တဲ့ Novel Corona Virus ရောဂါပိုးကြောင့်ကူးစက်ခံရသူနဲ့သေဆုံးသူကတစစတိုးလာနေပါတယ်ဒီရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံအပြင်တခြားနိုင်ငံတွေထိပါကူးစက်ပြန့်နှံ့လာပြီးအဲ့ဒီထဲမှာမြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေလည်းပါဝင်လာပါတယ်မြန်မာနိုင်ငံမှာတော့အခုချိန်ထိဒီရောဂါနဲ့ပတ်သက်ပြီးတန်တရာစောင့်ကြည့်လူနာ9ဦးရှိလာပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
တတိယတန်တရာစောင့်ကြည့်လူနာ6ယောက်ရှိပါတယ်6ယောက်မှာတယောက်ကတော့ဆင်းရောဆင်းသွားဖြစ်တဲ့အတွက်9ယောက်ကျန်ပါတယ်
ပြီးခဲ့တဲ့လဇန်နဝါရီ31ရက်ကကွမ်ချိုးလေဆိပ်ကနေရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်ရှိလာတဲ့တရုတ်နိုင်ငံသားတအူကိုတန်တရာလူနာအဖြစ်နဲ့ဝေဘာကီဆေးရုံမှာစောင့်ကြည့်စစ်ဆေးခဲ့ပြီးရောဂါပိုးမရှိကြောင်းအတည်ပြုနိုင်ခဲ့လို့မနေ့တုန်းကဆေးရုံဆင်းခွင့်ပြုလိုက်ပါတယ်။ဒါပေမဲ့အဲ့ဒီနေ့မှာပဲနောက်ထပ်တရုတ်နိုင်ငံသားတအူကိုတန်တရာလူနာအဖြစ်နဲ့လှိုင်းသာယာပြည်သူဆေးရုံကနေဝေဘာကီဆေးရုံကိုပို့ဆောင်ခဲ့ပြီးတိချထားကူတာပေးနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။
လိုင်းသားက32နှစ်ရှိတဲ့တရုတ်နိုင်ငံသားပေါ့နော်သူကရှားတယ်ချောင်းဆိုးတယ်တက်ရှူအဖက်ခဲတာတွေရှိတယ်နောက်သူကပြီးခဲ့တဲ့နှစ်ပတ်တွင်တရုတ်ပြည်ကပြန်လာတယ်အဲကြောင့်မို့ဒါတွေကတန်တရာလူနာနဲ့ဆက်ကြည့်တဲ့အတွက်ကြောင့်မို့သူကရှားရေဝါရီဆေးရုံပို့ဆောင်ပြီးတော့ကုသမှုပေးပါတယ်လက်ရှိမှာဆိုဝေဘာကီဆေးရုံမှာပို့ဆောင်ပြီးကုသတဲ့လူနာအနေနဲ့2ယောက်ရှိပါတယ်လိုင်းသားကတရုတ်မျိုးသားရဲ့နောက်တော့15နှစ်ရွယ်ထိုင်ဝမ်ကလေးငယ်2ယောက်ကတော့ဝေဘာကီဆေးရုံမှာကုသမှုပေးနေပါတယ်
ရန်ကုန်မြို့ဝေဘာကီအထူးကုဆေးရုံမှာတရုတ်နိုင်ငံသားတအူးနဲ့အသက်15နှစ်အရွယ်ထိုင်ဝမ်ကလေးငယ်တအူးတို့ကိုတန်တရာစောင့်ကြည့်လူနာအဖြစ်တည်တံ့ထားရှိကုသပေးနေပြီးယောဂါရှိမရှိအတည်ပြုနိုင်ဖို့ကိုတော့စစ်ဆေးနေတယ်လို့သိရပါဗါဒဝေဘာကီဆေးရုံမှာတန်တရာစောင့်ကြည့်လူနာအဖြစ်သတ်မှတ်ခံထားရတဲ့တရုတ်နိုင်ငံသားဟာ လိုင်နာယာနဝရီအိမ်ယာမှာနေထိုင်သူဖြစ်ပြီးလိုင်နာယာမြို့နယ်အတွင်းမှာတရုတ်နိုင်ငံသားအဝင်အထွက်ကိုစစ်စစ်ပေးဖို့သက်ဆိုင်ရာကိုတောင်းဆိုထားကြောင်းလိုင်နာယာမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမြတ်မင်းသူကအခုလိုပြောပါတယ်
ကျွန်တော်ကတော့သက်ဆိုင်ရာကျမကြီးဌာနနဲ့ထွေဦးနဲ့တော့ကျွန်တော်မျိုးနဲ့မှာဒီတရုတ်နိုင်ငံသားတွေရဲ့ဝင်ထွက်မှုတွေကိုသိချာစီစစ်ပြီးတော့ဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်ကိုယ်တည်းကတော့ပြောထားတယ်ပေါ့ထွေဦးနဲ့ကျမကြီးဘက်ကနေပြီးတော့လည်းသူတို့ဌာနရဲ့ညွှန်ကြားချက်တွေကလည်းသူတို့လည်းလုပ်နေတယ်ပေါ့
နံပါတ်2မျိုးနဲ့ပြည်သူစေယုံမှာအသက်45နှစ်အရွယ်အမျိုးသားတဦးနေပြည်တော်ကရင်တထောင်ဆန်းပြည်သူစေယုံကြီးမှာအသက်29နှစ်အရွယ်အမျိုးသားတဦးလွိုင်းကော်ပြည်သူစေယုံကြီးမှာအသက်2နှစ်2လအရွယ်ကလေးငယ်တဦးမင်းပြစေယုံမှာအသက်38နှစ်အရွယ်အမျိုးသားတဦးနဲ့ကျိုင်းတော်ပြည်သူစေယုံမှာအသက်တနှစ်နှစ်လအရွယ်ကလေးငယ်တဦးတို့ကိုတန်တရားစောင့်ကြည့်လူနာအဖြစ်နဲ့သတ်မှတ်ပြီးတရားထားရှိကုသပေးနေတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က Novel Coronavirus နဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေအဖြစ်ကြေညာထားပါတယ်။မြန်မာနိုင်ငံမှာဒီရောဂါပိုးကူးစက်ခံရတာဒီနေ့အထိမရှိသေးပေမယ့်ကြိုတင်ကာကွယ်နိုင်မှုအတွက်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာဖို့လိုတယ်လို့ဆိုပါတယ်။ဒီရောဂါကအသက်ရှူလမ်းကြောင်းဆိုင်ရာရောဂါဖြစ်တာကြောင့်ချောင်းဆိုးနှာချင်ရင်ပါးစပ်အုပ်ဖို့နဲ့လက်ကိုစနစ်တကျမကြခဏဆေးပေးဖို့အပြင်လူထူထပ်တဲ့နေရာတွေကိုရှောင်ကျင်ပြီးကိုယ်ခံအားကောင်းအောင်စားသောက်နေထိုင်ဖို့လိုတဲ့အခြေခံအချက်တွေကိုကျန်းမာရေးဌာနတာဝန်ရှိသူတွေကလမ်းညွှန်ထားပါတယ
်။မဆူဆူပြောပြသွားတာပါရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံကိုလက်တလောဆက်ရောက်ပြီးမှအမေရိကန်ကိုဝင်လာမဲ့ခရီးသည်တွေလေယာဉ်တွေကိုအမေရိကန်ပြည်ထောင်စုကကန့်သတ်တားမြစ်လိုက်ပါတယ်။တရုတ်နိုင်ငံကိုပြီးခဲ့တဲ့14ရက်အတွင်းခီးထွက်ခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေကိုလည်းရောဂါလက္ခဏာတွေရှိမရှိအဆင့်မြင့်စောင့်ကြည့်စစ်ဆေးနေတဲ့လေယာဉ်ကွင်း၁၁ခုကနေတနင်္ဂနွေနေ့နှောင်းပိုင်းကစပြီးဝင်ရောက်ဖို့ညွှန်ကြားထားတဲ့အကြောင်းအမေရိကန်ပြည်တွင်းလုံခြုံရေးဌာနကပြောပါတယ်။အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ၁၁ဦးထက်မနည်းရှိနေတဲ့အကြောင်း VOA သတင်းတောက်မာရီယာမာဒဲလိုပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြပေးမှာပါရှင်။
ကိုရိုနာဗိုင်းရပ်စ်အထိကကူးစက်ပြန့်နှံ့နေတဲ့ဝူဟန်မြို့ရှိရာတရုတ်နိုင်ငံဟူပေပြည်နယ်ကနေပြန်ရောက်လာတဲ့အမေရိကန်နိုင်ငံသားတွေကို၁၄ရက်ကြာတီးခြားခွဲထားမယ့်အစီအစဉ်တစ်ခုကိုအမေရိကန်တာဝန်ရှိသူတွေစတင်လိုက်ပါတယ်။အမေရိကန်လေဆိပ်ဆက်တစ်ခုမှာတော့ခီးသည်တွေမှာရောဂါလက္ခဏာရှိမရှိစောင့်ကြည့်စစ်ဆေးတဲ့အစီအမံဆက်တွေတပ်ဆင်ထားတာပါ။အမေရိကန်ကူးစက်ရောဂါကာကွယ်ရေးဌာန CDC ကနန်စီမက်ဆိုနီယာကတော့အခုလိုပြောပါတယ်။
အဲ့ဒီလေဆိပ်တွေကနေဝင်လာတဲ့ခီးသည်တွေမှာကိုပူတာ၊ချောင်းဆိုးတာနဲ့အသက်ရှူမွားတဲ့လက္ခဏာတွေရှိစေရပါလိမ့်မယ်။ဒီလက္ခဏာတွေတွေ့ရတဲ့ခီးသည်တွေနဲ့အမေရိကန်နိုင်ငံသားတွေကိုတော့တေချာအောင်ထပ်ပြီးစစ်ဆေးရအောင်ပါ။ယောဂါလက္ခဏာတွေတွေ့ရင်တော့တခြားလူတွေနဲ့ထိတွေ့မှုမရှိအောင်တီးသန့်ခွဲထားမယ့်နေရာတွေမှာ14ရက်နေရမှာဖြစ်ပါတယ်
။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတရုတ်နိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံသားမဟုတ်တဲ့ခီးသည်အများစုကိုလည်းအမေရိကန်ပြည်ဝင်ခွင့်ကန့်သတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ကူးစက်ပြန့်နှံ့သွားတာမျိုးဖြစ်နိုင်ခြင်းရှိနေတဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်လို့လည်းမစ္စရီနာကပြောပါတယ
် This is the first time in over 50 years at CDC
လူတွေကိုတီးခြားခွဲထားမယ့်အမိန့်ကို CDC ကနေခုလိုထုတ်ပြန်ရတာနှစ်ပေါင်း50အတွင်းပထမဆုံးအကြိမ်လည်းဖြစ်ပါတယ
်ယောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့တီးခြားခွဲထားဖို့လိုအပ်လာနိုင်တဲ့လူပေါင်း 2,000 လောက်ဆက်မဲ့နေရာတစ်ခုကိုခွင့်ပြုပေးဖို့ CDC နဲ့ Health and Human Services လို့ခေါ်တဲ့ကျန်းမာရေးနဲ့လူမှုဝန်ဆောင်ရေးလုပ်ငန်းကတောင်းဆိုခဲ့တယ်လို့အမေရိကန်စစ်ဌာနချုပ် Pentagon ပြောခွင့်ရအကြီးအကဲ Jonathan Hoffman ကသတင်းလာနေကပြောပါတယ
် So requirements were generally thatin blocks of rooms of 250
so that can provide some sort of a sound တစ်ခုကိုအသုံးပြုခွင့်ပေးဖို့တောင်းဆိုတာပါအဲ့လိုမျိုးနေရာမျိုးမှာထားလို့ရှိရင်လူတွေပြန့်ကျင်နေတာမျိုးမဖြစ်ဘဲနဲ့လိုအပ်တဲ့အထောက်ပံ့တွေနဲ့ဝန်ထမ်းတွေကိုလည်းတနေရာထဲမှာအဆက်မပြတ်ရနိုင်ပါတယ် CDC နဲ့ HHS ကပြောနေတဲ့နေရာမျိုးမှာဆိုလို့ရှိရင်ယောဂပူးကူးစက်ခံထားတဲ့လက္ခဏာရှိတဲ့လူတွေကိုဆေးရုံတစ်ခုလိုမျိုးကင်သွယ်ထိန်းချုပ်ထားနိုင်မှာလည်းဖြစ်ပါတယ
်ဥဘက်ကစ္စတန်နိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုကတရုတ်နိုင်ငံဟူပေပြည်နယ်မှာရှိနေကြတဲ့အမေရိကန်နိုင်ငံသားတွေပြန်ခေါ်ဖို့လေယာဉ်တွေထပ်ပြီးစေလိုဖို့ရှိတယ်လို့ပြောဆိုသွားပါတယ
် We anticipate that they will happen in the next handful of days and we'll return those American citizens we may well end up bringing some citizens back from other countries as well
တရုတ်မှာရောက်နေတဲ့အမေရိကန်တွေကိုလည်းလာမယ့်ရက်ပိုင်းအတွင်းလေယာဉ်တွေထပ်လုပ်ပြီးပြန်ခေါ်လာနိုင်တော့မှာပါတခြားနိုင်ငံသားတွေကိုလည်းခေါ်ထုတ်လာရမယ့်အခြေအနေမျိုးဖြစ်လာနိုင်ပါတယ်။လုပ်ငန်းအသေးစိတ်ကိုတော့ဆက်ပြီးဆွေးနွေးနေပါတယ်။ကမ္ဘာတစ်ဝန်းလုံးရင်ဆိုင်နေရတဲ့ဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုဖြေရှင်းနိုင်ဖို့တရုတ်အစိုးရနဲ့လည်းနီးကပ်လက်တွဲဆောင်ရွက်နေပါတယ
်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါ်တုံ့ပြန်ဆောင်ရွက်မှုအဆင့်တချို့နဲ့ပတ်သက်ပြီးတော့လည်းအမေရိကန်နဲ့တခြားနိုင်ငံတချို့ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာပဲဝေဖန်ပြစ်တင်ခဲ့ပါတယ်။ လက်နက်ဖြတ်သန်းရေးဆိုင်ရာတရုတ်တမ်းအမကြီးလီဆုံးကအခုလိုပြောပါတယ်
部分国家近来还是采取了一系列
旅
行和贸易限制
ကခီးသွားလာရေးကန့်သက်တားမြစ်ချက်တွေထုတ်ပြန်လိုက်ပါတယ်အဲ့ဒီထုတ်ပြန်ချက်တွေထဲမှာပြီးခဲ့တဲ့14ရက်တွင်တရုတ်နိုင်ငံကိုရောက်ခဲ့တဲ့နိုင်ငံသားသားခီးသွားတွေကိုပြည်ဝင်ခွင့်မပေးတာဟူဝေးပြည်နယ်ကထုတ်ပေးတဲ့နိုင်ငံကူးလက်မှတ်ကင်ထားတဲ့တရုတ်နိုင်ငံသားတွေကိုဗီဇာထုတ်မပေးတာလေယာဉ်ခီးစဉ်တွေဖြတ်သိမ်းပစ်တာမျိုးတွေပါပါတယ် WHO ကဒေါက်တာတန်ဒရိုပြောသလိုပဲကျွန်တော်တို့အားလုံးလိုအပ်တာကသတင်းအချက်လက်ပါအကြောက်တရားမဟုတ်ပါဘူးသိပ္ပံနည်းကြအချက်လက်တွေပါကောလာဟာလတွေမဟုတ်ပါဘူးနောက်ပြီးကျွန်တော်တို့အားလုံးလိုအပ်တာကစီးလုံးညီညွတ်မှုပါခွဲခြားမှုမဟုတ်ပါဘူး
အခုလက်ရှိအချိန်မှာတော့တရုတ်ခီးသွားတွေကိုပြည်ဝင်ခွင့်ကတ်သက်ပိတ်ပင်ထားတဲ့နိုင်ငံပေါင်း30ကျော်ရှိတာဖြစ်ပါတယ
်။ Russia မှာ coronavirus ကူးစက်မှုဟာရေပေါ်ကမ္ဘာကျန်းမာရေးအခြေအနေဖြစ်တယ်လို့ WHO ကမ္ဘာကျန်းမာရေးဖွဲ့ကြီးကကြေညာလိုက်ပါပြီ။မြန်မာအိန္ဒိယနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကနေပြီးတော့ဆက်ခဲ့တဲ့ဒီရောဂါပိုးကြီးဟာယောဂအတော်များများကူပါနိုင်ငံအတော်များများကူပါကူးစက်လာတဲ့အပြင်လူလူချင်းကူးစက်တဲ့လက္ခဏာတွေပါတွေ့လာရမှလို့ခီးသွွာလာမှုတွေကိုကန့်သတ်လုပ်လာပြီးတော့နိုင်ငံအလိုက်ကျန်းမာရေးအရေးပေါ်အခြေအနေတွေပြင်ဆင်နေကြရပါတယ်မြန်မာနိုင်ငံနေနဲ့ဘာတွေပြင်ဆင်ထားပြီလဲလူတွေစိုးရိမ်မှုနဲ့အတူပဲသတင်းမှားတွေကိုရောဘယ်လိုမျိုးစီစစ်ကြမလဲလာမယ့်အင်္ဂါနေ့ညဒဲရီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပေါင်းဆွေးနွေးမြင်းများလို့သူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်တော့တဲ့ရည်လေးလိုက်အစီအစဉ်နှင်းထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်တွေကိုစာနဲ့ဖြစ်စေ၊တန်ဖိုင်နဲ့ဖြစ်စေကြိုတင်ပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က0232028255ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းရမယ့်တော်ရရှိတွေကိုကြိုဆိုပါရစေခင်ဗျာ။
ကိုညာကိုနိုင်ခွဲနောက်ပိုင်းမှာဆွေးနွေးကြမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ကာကွယ်ကုသမှုတွေအကြောင်းဆွေးနွေးလို့မေးမြန်းလို့ရတဲ့ဆိုရင်ချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုချင်းနဲ့ရခိုင်နယ်ကမြို့တချို့အင်တာနက်ပိတ်တဲ့သတင်းကိုအလှည့်ပေးကြပါရစေ။ဆေးရဲတင်းမာနေတဲ့ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဘူးသီတောင်မောင်တော့အပါအဝင်မြို့နယ်ရှိခုမှာတနင်္လာနေ့ကစပြီးအင်တာနက်ဆက်သွယ်ရေးယာယီပိတ်လိုက်ပါရစေ။အခုလိုအင်တာနက်ဆက်သွယ်ရေးကိုပိတ်လိုက်တာဟာဒေသရင်းကသတင်းတွေအပြင်ကိုမရောက်အောင်သတင်းမှောင်ချဖို့ကြိုးစားတာဖြစ်တဲ့ဆိုပြီးဒေသခံတွေကစိုးရိမ်နေကြပါရစေ။ဒီအကြောင်း VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါရစေရှင်။
အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စီရေးတင်းမာနေတဲ့ရှင်းပြင်းတဲ့ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရသေးတောင်ဘူးတီတောင်မောင်တော့နဲ့မြေပုံမြို့နယ်တွေကိုမနေ့ကည7:00နာရီဝန်းကျင်လောက်မှာအင်တာနက်လိုင်းဖြတ်တောက်ခဲ့တာပါစီရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းကဒေသရှုကိုခုလိုအင်တာနက်လိုင်းဖြတ်တောက်ပြီးဒေသတွင်းသတင်းတွေကိုမှောင်ချဖို့ကြိုးစားတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်နေကြတယ်လို့ဘူးတီတောင်မြို့နယ်ဒေသခံတူဖြစ်တဲ့ကိုဝင်းနိုင်ကပြောပါတယ်
ကျွန်တော်တို့ဖက်မှာအခုကကျွန်တော်ဒုတိယဂျင်းပေါ်တော့ဖလိုက်ပဲဆန်ရတာပထမဂျင်းကကျွန်တော်တို့ကမ္ဘာတကြီးနဲ့ကျွန်တော်တို့ဒုတိယတောင်မောင်တော့ရှိတော်ပါလားဒီပိုက်လိုက်တယ်ပိုက်လိုက်ပြီးတော့နောက်တကြီးပြန်ဖွင့်နေအခုတကြီးပြန်ပြစ်တယ်ပိုက်တယ်ဆိုတော့ဘယ်တော့ခက်ခဲကြုံလာနိုင်တယ်ဆိုတော့ကျွန်တော်တို့ဒီနေရာမှာကကျွန်တော်တို့တိုက်ပွဲကနေတိုင်းလိုဖြစ်နေတယ်ကျွန်တော်တို့နေတိုင်းလိုဖြစ်နေတဲ့အခါမှာဒီဒေသရဲ့အခင်းနဲ့အရှင်တွေကလည်းကျွန်တော်တို့ကဘာပြောမလဲဟိုလန်ခဲဒီကျွန်တော်တို့2000စီနေကြတဲ့ကဒီဒုတိယတောင်မောင်တော့ဆိုတာက complex area တစ်ခုဖြစ်နေတယ်နော် complex area တစ်ခုဖြစ်နေဖြစ်ခဲ့တယ်ဆိုတော့အဲ့ဒီကလေးကကျွန်တော်တို့ဒီသတင်းချဲ့လက်တွေဆိုတာကလူမှုကွန်ရက်ဒီပေါ်မှာအများကြီးဖဲရတယ်လေတနိုင်ငံလုံးကလို့ဒီတကဘာလုံးကလို့လို့လဲဒီနေရာဒီကိစ္စမှာဖြစ်နေတဲ့အခက်အခဲတွေနေထားတွေကိုကြည့်ရပေါ်တော့အခုချိန်မှာကျတော့အဲ့လိုမျိုးဒီအင်တာနက်လိုင်းတွေပိုက်လိုက်တော့လေသတင်းချဲ့လက်တွေကိုကျွန်တော်တို့သတင်းတွေကိုမှောက်ချလိုက်တယ်လို့မျိုးအဲ့လိုမျိုးတွေဖြစ်နေအဲ့လိုမျိုးဖြစ်တော့တယ်ပေါ်တော့
စစ်ပွဲတွေဖြစ်ပေါ်နေတဲ့ data အတွက်တတင်းရှက်လက်တွေသိရဖို့တိတ်ကိုရေးကြည့်နေတာကြောင့်အခုလိုအင်တာနက်လိုင်းဖြတ်တောက်လိုက်တာဟာမဖြစ်သင့်ဘူးလို့လေပလက်ဝက် data ခန့်ကိုထွန်းလင်းကပြောပါတယ
်။ဟာတတင်းကမသိနိုင်တော့ကျွန်တော်တို့ဘယ်တော့မှပြောလို့မရဘူးလေဘယ်လိုမှထုတ်ပြောလို့မရဖတ်လို့လည်းမရဒီကားတွေရေးနေတယ်မရဘူးနော်။အဲ့ဒါအခက်အခဲများရှိပါတတင်းမရှိရတော့ကျွန်တော်တို့တော့ပို့ပြီးတော့ဘယ်လိုပြောမစိုးရင်စရာပဲပေါ့နော်။ပါပြင်ရပဲချင်းချင်းဆက်ပြီးဖုန်းလိုက်ပြရတယ
်ရခိုင်ပြည်နယ်မှာအင်တာနက်လိုင်းဖြတ်တောက်လိုက်တာနဲ့ပတ်သက်ပြီးပြည်နယ်ဆိုရကိုတစုံတရာအကြောင်းကြားတာမရှိဘူးလို့လေရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးအဝန်ကြီးဗိုလ်မှူးကြီးမိန်တန်းကပြောပါတယ
်ဟိုအဲ့ဒါပြည်တော်သူကပြစ်လိမ့်မယ်လေကျွန်တော်တို့တော့မသိဘူးမကြောက်မကြောက်ဘူးဗျာ
ရှင်းပြနေကပလဝတ်မြို့နယ်ပါဝင်ရခိုင်မြောက်ပိုင်းကမြို့နယ်ရှိခုကိုစစ်တွေရေးဆိုင်ရာဥပဒေနဲ့ညီညွန့်ချက်ရှိရာအင်တာနက်ဝန်ဆောင်မှုယာယီရပ်ဆိုင်လိုက်တာဖြစ်တယ်လို့လေမြန်မာစစ်တွေရဲ့လုပ်ငန်းတစ်ခုဖြစ်တဲ့ MPD ကမတ်မိုးတွေကပြောပါတယ်
ရခိုင်ပြည်နယ်ရဲ့ချင်းပြည်နယ်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်မောင်တော်ဘူးတီတောင်ရတိတောင်ပုံနာကျုံညာဦးကြောက်တော်မင်းကနေနေပေါ့ချင်းပြည်နယ်မှာဆိုရင်ပလက်ဝါပေါ့နော်ဟုတ်အဲ့ဒါလေး internet line အများကြီးရဆောင်လာတာပါရှင်ကိုအဲ့ဒါကြတော့ကိုဆက်သွယ်ရေးဆိုင်ရပေါ့နော်ဥပဒေနဲ့အညီညွှန်ကြားချက်ရကျမတို့အနေနဲ့ဒီဟာပေါ့ internet ဝန်ဆောင်မှုအများကြီးရဆိုင်လိုက်တာပဲဖြစ်ပါရင်နော်ကိုဟုတ်ကဲ့ပါရှင်ဟုတ်အစမဖြစ်ဖြစ်သွားကြတောင်းပါပါရယ်ကျမတို့ဒီ2020ဖေဖော်ဝါရီလ3ရက်နေ့ကနေစတင်ပြီးတော့ယာယီ6ရက်ဆိုင်လိုက်တာပါနော်ကိုဟုတ
်စီရီတိမှနေတဲ့ရခိုင်မြောက်ပိုင်းမှာခုလိုအင်တာနက်လိုင်းဖြတ်တောက်လိုက်တာဟာအစိုးရတရားအနေနဲ့မလုံသိတဲ့လောက်ရကိုလုံနေတာဖြစ်တယ်လို့ဘူးတီတော်မျိုးနဲ့မျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စင်ကပြောပါတယ
်အင်တာနက်ဖြတ်တောက်တယ်ဆိုရင်ကိုယ်ရဲ့လိုင်းကျမ်းမာရေးအခြေအနေတွေကခက်ခဲရှိတာပေါ့အခုကဘလို့အခြေအနေရှိနေဆိုရင်စစ်ဖြစ်နေတယ်ဆိုတော့အခုကအင်တာနက်ပတင်းကိုပဲအခြေခံပြီးတော့အလုံးလုံးနေကြတာဟုတ်ပါမလားပြောရမှာဒုက္ခဖြစ်တယ်ဟိုတိုက်ပွဲတွေဖြစ်တယ်တိုက်ပွဲပြီးတော့တိုက်ပွဲချုပ်တွေဘယ်နေရာကိုရောက်နေပြီဒီလိုဘလို့ကူညီပေးရမယ်ဆိုတာအင်တာနက်ကပဲဆက်နေတာပြီးရင်ဘေးရောမှာဘသူကကြည်တန်ရရတယ်အဲ့ဒီကြည်တန်ရကဘယ်နေရာမှာဘယ်နေရာရောက်နေတယ်အဲ့ဒါကိုဘေးဖွေတွေကကူညီပါဆိုပြီးအင်တာနက်သတင်းတွေနဲ့ပဲအလုံးလုံးနေကြတာအဲ့ဒါကိုအခြေခံပြီးလုံနေကြတာအခုတော့အဲ့လိုသတင်းတွေကိုပိတ်လိုက်တော့နောက်အခက်အခဲတွေအများကြီးရှိလာတယ်ဒါဟာအစိုးရတရားအနေနဲ့မလုံသိမလုံတိုက်တဲ့ဟာပဲကြိုတင်လက်အပြီးမပေးဘူးဘာကြောင့်လုံရတယ်ဆိုတာလဲအခုမှသူတို့ကဘာမှလည်းမပြောဘူး
ရခိုင်မြောက်ပိုင်းကရတိတောင်ဘူတီတောင်မောင်တော်နဲ့မြေပုံမြို့နယ်တွေကိုပြီးခဲ့တဲ့2019ခုနှစ်ဇွန်လ21ရက်နေ့ကအင်တာနက်လိုင်းဖြတ်တောက်ခဲ့တာဖြစ်ပြီးစက်တင်ဘာလ10ရက်နေ့မှာပြန်လည်ဖွင့်ပေးခဲ့တာဖြစ်ပါတယ်။လက်ရှိချိန်မှာတော့ရခိုင်မြောက်ပိုင်းကမြောက်ဦး၊ကျောက်တော်၊မင်းပြား၊ရတိတောင်ဘူတီတောင်မောင်တော်မြေပုံနဲ့ပုံနှကြောင်းမြို့နယ်တွေအလုံးကိုအင်တာနက်လိုင်းဖြတ်တောက်ထားတာလည်းဖြစ်ပါတယ်။ခုလိုအင်တာနက်လိုင်းဖြတ်တောက်လိုက်တာဟာဒေသတွင်းဖြစ်ပေါ်နေတဲ့စည်ရဲပဋိပက္ခကိုပို့ပြီးတော့ဆိုးဝါးစေနိုင်တယ်လို့ပြည်သူလူထုအတွက်ဆိုးကျိုးတွေပိုများလာနိုင်တယ်လို့လည်းနိုင်ငံရေးလှစ်လာသုံးသပ်သူတွေကပြောဆိုကြပါတယ
်။ကိုသက်နိုင်ပြောပြသွားခဲ့တာပါရှင်။နောက်နှစ်နိုင်ကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်ဒီမှာတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေအပြင်အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 kHz 1169ကလိုင်းဒိုမီတာ32 kHz 9303ရလိုင်းဒိုမီတာ58 kHz 9885နဲ့ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။အခုအင်ကာနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါမယ်ရှင
်။ကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေအဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူ425ယောက်ထိရှိသွားပြီဖြစ်တယ်လို့ဒီယောဂါပိုးတိုက်ဖြတ်မှုတွေအချိန်မြင့်လှုပ်ဆောင်သွားမယ်အကြောင်းတရုတ်သမ္မတရှီကျင်းပင်ကတနင်္လာနေ့ကထပ်မံပြောဆိုပါရယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း2000ကျော်ထိရှိသွားပြီဖြစ်ပြီးဆရာကိုတရုတ်ဆူရကအတိပြုထားတယ်လို့ဒါဟာဒီအရင်ကစားစရောကကူးစက်ခံရသူအရေးအတွက်ထက်1000ခွဲလောက်ပိုပြီးတော့များတာဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်ဒီတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာဆိုရင်မြန်မာအပါဝင်ဒီနိုင်ငံဒေသပေါင်း20ကျော်မှာပြန့်နှံ့ဖြစ်ပွားနေတာလည်းဖြစ်ပါရယ်ဒီရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်ရေးနဲ့ပတ်သက်လို့ဟောင်ကောင်ဆူရရဲ့ဆောင်ရွက်ချက်တွေအပေါ်မှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ကာကွယ်ပြောဆိုပါရယ်ရောဂါကူးစက်မှုနဲ့ပတ်သက်ပြီးအစိုးရရဲ့ကင်တွယ်မှုတွေကိုဟောင်ကောင်ကျန်းမာရေးဝန်ထမ်းတွေကအကြီးအကျယ်ဝေဖန်နေပြီးတော့ဒီဟောင်ကောင်နဲ့ပြည်မကြီးနယ်စပ်ကိုပိတ်ပစ်ဖို့ဝိုင်းဝန်းတောင်းဆိုနေကြတာဖြစ်ပါရယ်ရှင်လာမယ့်နိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့ထွေထွေရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်မှုဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်တဲ့ပထမအဆင့်ရွေးကောက်ပွဲဒီ Iowa Caucus တနင်္လာနေ့တုန်းကကျင်းပတာမှာတော့ဒီရွေးကောက်ပွဲရလဒ်ကိုဒီမိုကရက်တစ်ပါတီအနေနဲ့ထုတ်ပြန်ကြေညာနိုင်ခြင်းမရှိသေးပါဘူး။ပြည်내တဝန်းကပေးပို့တဲ့မဲရည်အထက်အားလုံးမရသေးတာကြောင့်အခုလိုနောက်ကျတာဖြစ်ပြီးအင်္ဂါနေ့မှာကြေညာနိုင်ဖို့မျှော်လင့်တယ်လို့ပနမရွေးကောက်ပွဲချင်းပါရေးတာဝန်ရှိသူတွေကပြောပါရယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်အတွင်းဘိန်းဆိုင်ပြိုထုတ်လုပ်မှု17ရာခိုင်နှုန်းကျဆင်းသွားပြီးစုစုပေါင်းဆိုင်ပြိုအီက8200နီးပါးသာရှိတော့တယ်လို့မူရစ်ဆေးဝါးနဲ့ရာဇဝတ်မှုနှိမ်နည်းရေးဆိုင်ရာကုလသမဂ္ဂယုံ UNODC ကဒီကနေ့ထုတ်ပြန်တဲ့အစဉ်ကစားမှာဖော်ပြထားပါရယ်ရှင်။
အင်္ဂါနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမခင်ဖြူထွေးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dexter Windred ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio Season PP ချင်း Intercept 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington, this is